မဲဆန်နိုင်ငံကအာဖဂနစ္စတန်ရောက်သူတွေရဲ့တပ်ဖွဲ့တွေကိုတိတိကျကျပြန်လည်ရုပ်သိမ်းနေပါတယ်။အရင်က14,000လောက်ရှိတဲ့နဲ့အခုလောလောဆယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း12,000ခန့်တန်းရှိနေတာပါ။တာလီဘန်တို့နဲ့ဂျင်းဂျင်းဆွေးနွေးပွဲရပ်တန့်နေရကပြန်လည်ဆက်တင်နိုင်မယ့်အလားအလာရှိနေကြမှာပဲအခုလိုအမေရိကန်တပ်တွေရှော့ချဖို့တည်ဆင်းလာတာဖြစ်ပါတယ်။ပြည်ထောင်တော် IS ကအစ္စလာမဘတ်ကပြပူတဲ့တရင်လာကိုပြောပြလိုက်ပါတယ်ခင်ဗျာ။
အခုဒီစတိုင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကအင်္ဂါ2000ကျော်ကိုလွန်ခဲ့တဲ့တစ်နှစ်အတွင်းရုတ်သိမ်းလျှော့ချခဲ့တယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထိပ်တန်းတာဝန်ကြီးတို့ကဒီလိုအနေမှာထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုရုတ်သိမ်းခဲ့ပေမဲ့လည်းချန်ရှိနေတဲ့အမေရိကန်တပ်တွေဟာသူတို့ရဲ့ယူမန်ချက်တွေကိုဖြည့်ဆည်းနေနိုင်တယ်ဖြစ်တယ်လို့လည်းဆိုပါတယ်။ပိုဂျတီအော့စတင်စကော့မီလာရဲ့အခုလိုထုတ်ဖော်ပြောကြားချက်အရအာဖဂန်နစ္စတန်နိုင်ငံမှာလက်ရှိအမေရိကန်တပ်ဖွဲ့အင်အား12,000ကျော်ရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေဟာအယ်ကိုင်ဒါနဲ့ IS အဖွဲ့တွေလိုအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့နေ့တူတာလီဘန်တွေကိုတိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုလည်းလက်ပြအတန်းများပေးပြီးအကူအညီတွေဆက်လက်ပေးနေစေဖြစ်ပါတယ်။ဒီကြောင့်ဗရင်းသားရှင်းလင်းပွဲမှာပိုတူဂီအော့စတင်နီလာကအခုလိုပြောပါတယ
်။ Unbeknownst to the public as part of our optimization over the last year we reduced the our authorized strength by 2000 here
တပ်ဖွဲ့ဝင်တွေကိုအထူးအောင်ဆုံးအဆုံးချနိုင်ဖို့အရေးလူများမသိစေပဲပြီးခဲ့တဲ့နှစ်အတွင်းတပ်ဖွဲ့ဝင်2000ကျော်ကိုကျွန်တော်ပြန်လည်ဖိနှိပ်ခဲ့ပါတယ်။တပ်ဖွဲ့တွေအထူးအဆုံးဆွမ်းဆောင်နိုင်ရည်စီးဖို့တမှုတယောက်အနေနဲ့မျက်ခြေပြက်လို့မရပါဘူး။တပ်ဖွဲ့ဝင်တွေအတွက် MDS နိုင်ငံနဲ့တာဝန်ယူရမယ့် mission အပေါ် MDS ကျောက်နိုင်ငံတွေကိုစီမံနားလည်ဖို့လိုအပ်ပါတယ်
။ဒီလိုနဲ့ဒီမှာချိုတိချင်းညာပဲကပူးကိုရောက်ရှိလာတဲ့ American ကာကွယ်ဝင်ကြီး Mark Esper ကလည်းအာဖဂန်က American တပ်တွေကိုဆီးရီးယားမြောက်ပိုင်းက American တပ်ဖွဲ့တွေကိုရုတ်သိမ်းတယ်လို့ရုတ်တရက်ရုတ်သိမ်းမလားဆိုတော့လူတွေရဲ့စိုးရိမ်ပူပန်မှုတွေကိုခြေဖြတ်ပြောကြားခဲ့ပါတယ်။ဒီနေ့လာနေသတင်းစာရှင်းလင်းပွဲမှာဝီဂျီအက်စပါကအာဖဂန်ဘစ်ရေတွေအတွက်ကာလရှည်ကြာတာဝန်ယူထားကြောင်းအာဖဂန်မှာ American ဒေါ်လာတန်းထောင်ပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ကြောင်းအာဖဂန်ပြည်သူတွေရော American ပြည်သူတွေပါတရားဥပဒေနဲ့အသက်သွေးချွေးတွေဆုံးလွတ်စေခဲ့ရကြောင်းဒါရီအားလုံးဟာအာဖဂန်ဗစ်ရေတွေနဲ့တခြားလူတွေအမေရိကန်တို့ရဲ့လုပ်ရအပေါ်အထင်အမြင်မမှားရအောင်အမှတ်ကန်ချက်ပေးနိုင်လိမ့်မယ်လို့ထင်မိကြောင်းအလားတူပဲဆီးရီးယားနဲ့နိုင်ရှင်ပြီးတော့အာဖဂန်အခြေအနေကိုအတိတ်ပဲကောက်ယူစရာမရှိဘူးလို့လည်းထင်ကြောင်းပြောပါရယ်။ဒါပြင်အာဖဂန်ရေးနဲ့ပတ်သက်ပြီးနောက်တစ်ဆင့်ဟာနိုင်ငံရေးသဘောတူညီချက်ရရှိဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးအက်စပါကအလေးနဲ့ပြောကြားသွားခဲ့ပါရယ်။သူရဲ့ဒီလိုပြောဆိုချက်တွေဟာအမေရိကန်ကြီးကြီးစစ်ဆက်ရှင်တွေကောင်းဆောင်ဇယ်ဒီခလီဇတ်တာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်မှာတွေ့ဆုံပြီးဂျင်းဂျင်းပြန်ဆောက်ဖို့အလားအလာကောင်းတဲ့ချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။တကယ်တော့ဒီဆွေးနွေးပွဲတွေကိုဂျင်းဂျင်းသဘောတူညီချက်လက်မှတ်ရေးထိုးကနေမှမှအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရက်ဆိုင်ခဲ့တာဖြစ်ပါတယ်။တာလီဘန်တွေကတော့အမေရိကန်နဲ့ဂျင်းဂျင်းပြန်ဆောက်ဖို့ထပ်ခါတည်းလဲတောင်းဆိုနေကြတာပါ။ဒီတတိယလူနေတရက်ထဲမှာပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီနဲ့အာဖဂန်ကိုတိုက်စစ်သွားရောက်ပြီးအာဖဂန်နိုင်ငံကြီးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့တုံ့တက်သူတချို့ကတော့အာဖဂန်လုံခြုံရေးအတွက်အမေရိကန်ဘက်ကလှုပ်ဆောင်နေတာတွေအမှတ်ကန်ချက်ပေးနေတာတွေဟာတကယ်ပဲထိရောက်မလားဆိုတာကိုတန်တရားရှိနေတော့မှခင်ဗျာ။